The Life Core, Life Source 7 and 8.
That Dai Doche, A Dai Jin Amit Kun Ma Shit.
Translated into Burmese from English.
Ailing Bada Ma, Myanmar Bada Tu, Biansu Tachin.
By Paul Bucknell.
William Bada Biansu Tadi.
Produced by Biblical Foundations for Freedom. www.foundationsforfreedom.net. Releasing God's truth to a new generation.
Let me go on and talk about life source here. And so we've been talking about physical life as an analogy of spiritual life. John 3:5-6. Unless you're born of water and the Spirit, you cannot enter God's kingdom. That which is of the flesh is of the flesh. That which is of the Spirit is of the Spirit. And so this is God's work that He's done in us. This is the heart of God's kingdom. Okay, now the Spirit of God is not just like the wind, though. There are some differences. The river does not have a mind of its own. The wind does not have a mind and think, oh, I want to blow from the east today. It doesn't think that way. But the Spirit of God is different, and it does have a purpose. The lesson from the water and the wind is that we never can tame this invisible, if we're looking at the wind, this invisible power. Nor can we stop this power. But He is a person. Ephesians 4, verse 30 says, we can grieve Him as His people. Hey, you know, maybe you're being tempted with some pornography. Are you thinking, are you here trying to hear about some gossip? And at that split moment, you know you shouldn't. But then you give in. What happens is you're grieving the Spirit of God in your life. We don't hear a voice. What happens do we do when we grieve? But maybe we should hear the Spirit of God. Because everything within the Spirit is to give you holiness. And you grieve Him who loves you so. It's like your children. You have children and they make good decisions and you're so happy as a parent. But when they make a bad decision, you're so sad. Oh, they're still your children. But you know it's going to be hard for them. And they could have had it better.
Oh.
See, what we need to realize is when the Spirit of God starts a new life, He's going to be working every day in us.
ဝိညာဉ်တော်ဘုရားသခင်ကကျွန်တော်တို့အသက်တာထဲမှာစပြီးတော့ဝင်ရောက်နေရာယူတဲ့နေ့ကစ၍နေ့ရက်စနိုင်24နိုင်လုံးလုံးကျွန်တော်တို့ကိုတန်ရှင်းစေဖို့ကျွန်တော်တို့အထဲမှာအလုပ်လုပ်နေတယ
် And so most of our Christian life is really based around being conscious of the Spirit's work in our lives and going along with that
ခရိယအသက်တာဆိုတာကခရိယအသက်တာလျှောက်လှမ်းခြင်းဆိုတာသူဝိညာဉ်တော်နဲ့အတူလက်တွဲပြီးတော့ဝိညာဉ်တော်ဟာငါနဲ့အတူရှိပြီးတော့ငါရဲ့အတွင်းငါလှုပ်ဆောင်ချက်တစ်ခုချင်းစီတိုင်းမှာသူအတူပါရှိပါတယ်ဆိုတာကိုတတိယသိရှိခြင်းဟာခရိယအသက်တာလျှောက်လှမ်းခြင်းလို့ခေါ်တယ်။ဘာမှမသိဘဲနဲ့ဝိညာဉ်တော်သူရှိမှလည်းမသိတဲ့ယုံကြည်သူတယောက်ဆိုရင်တော့အသက်တာမှာအသက်ကိုမရှိတဲ့အရာမျိုးဖြစ်တယ်။
And so when I'm reading the Bible and a verse seem I start thinking about a certain verse
အကျဉ်းစာလေးဖတ်တယ်အကျဉ်းပတ်တခုနှစ်ခုလိုကောင်းဆုံးပြန်စဉ်းစားတဲ့အခါမှာ
I want to slow down
အစပ်ရောမတော်ချင်တော့တချို့လည်းပြီးအောင်ဖတ်တာပေါ့နော်ပြီးမှကိုဆိုးလို့တင်းစိတ်ပြန်လေ့လာတယ
် What is he trying to say to me?
ဒီကြံပြတာငါ့ကိုဘာပြောချင်ခလဲ
And be aware the spirit of God is trying to speak
အဲ့ဒီလိုမျိုးချင်မှာဝိညာဉ်တော်ကနေကိုစကားပြောချင်နေတာဖြစ်တယ
် My wife is often she tells me she washing dishes or something and then God brings people into her mind and she knows she needs to pray for them
so တော့ကျွန်တော်မျိုးသမီးဆိုရင်ပကနေစီးနေတော့မှကောင်းထဲမှာသူဆုတောင်းရမယ့်လူရဲ့နာမည်ပေါ်လာတယ်ချက်ချင်းကိုခေါ်တယ
် The spirit of God works in many ways
when you know ဘုရားသခင်ကအကန့်အသတ်မရှိမြည်လန်းပေါင်းစုံတဲ့အလုပ်လုပ်တယ်နော
် you know for example say you're praying lord show me how to love someone today
ဟုတ်ကဲ့ကျွန်တော်ဆုတောင်းတဲ့ကိုရောတူတော်ကိုကျွန်တော်ဘယ်လိုချစ်မလဲဆိုတာပြတ်တာပါအိုးဆုတောင်းမယ်
And you're walking along and you hear some maybe two kids fighting or someone needing something
Emma chachila phi pe da mho bu no ek ka ne ko ma ti lai da chaw ma pye thwet yin ne shi ma lan daw ma khle le ne yak cha ni da
Hey be alert you just ask God to help you love someone he brings someone with a need to you
Hey man ne kuna su taw na tri ya ba o chachin mit ta taw na le ah tu me ya phit ne ma kaw bu
You slow down and say, oh, can I help you? Even if it's a stranger. I remember Jesus met strangers like that woman at the well. Do you remember? It didn't seem so polite, but Jesus still did talk to her. It wasn't cultural. He was going across, a Jew talking to a Samaritan. You don't do that. But he did. He said, and I think it's John, he must go that way. In other words, he took an alternate route to go through Samaria because somehow the Spirit of God was prodding him.
ဘုရားသခင်ကဝိညာဉ်တော်ကခရစ်တော်ကိုအဲ့ဘက်ကိုလမ်းပြတာဖြစ်တယ်။ကျမ်းစာထဲမှာသူအဲ့ကိုသွားကိုသွားရမယ်လို့အစကလုံးပါတယ
်။ So the spirit of God, you see God is sovereign, he's controlling all the circumstances around us.
ဘုရားရှင်ရဲ့ဝိညာဉ်တော်ဟာအရာခတ်သိမ်းကျွန်တော်ရဲ့ဘေးနားပတ်ဝန်းကျင်ကိုထိန်းချုပ်ထားတဲ့သူဖြစ်တယ်
။ When we're looking for God's leading, be open to how God might lead us through all
ဘုရားသခင်ကကဆောင်းရှက်လမ်းပြပူဆောင်ခြင်းကိုနေအမှန်တကယ်လို့လို့ရှိရင်နေနှလုံးတစ်ခါကိုဖိတ်ဖို့လိုတယ်။ဘုရားပြတဲ့အတိုင်းကိုနေမှအစဉ်ပြေတာ။
And so you talk about fruit. That fruit works out in many, many ways in our life.
အတီးခုနပြောတယ်အတီးဟာကျွန်တော်အသက်တာမှာဝိညာဉ်အတီးဟာနိဒန်းပေါင်းစုံနဲ့ရှိပါတယ
် Okay, so just remember now the Holy Spirit is that source of new life and he gives us strength to do his will.
အတီးတော်အသက်တာတိုင်းရဲ့အရင်အမြစ်ဟာတန်ရှင်သောဝိညာဉ်တော်ဖရာသခင်ဖြစ်တယ
် We don't need to be strong or wise or wealthy on our own.
ကျွန်တော်တို့ချမ်းသာစရာမလိုဘူး၊ပညာရှိစရာမလိုဘူး၊ဘယ်သူမှဖြစ်ဖြစ်သူဝိညာဉ်တော်တို့ကျွန်တော်တို့ကိုကြီးထွားစေတယ်။
Amen.
At the Samaritan, Jesus was thirsty. He didn't have anything to give the woman.
သင်္ဆာစီတဲ့ဆမာရိအမျိုးသမီးနဲ့ယေရှုနဲ့စတွေ့တဲ့အခါမှာယေရှုရဲ့လက်ထဲမှာဒီအမျိုးသမီးကိုပေးဖို့ဘာတစ်ခု
But in his need, he found a special relationship.
ဒါပေမဲ့ရအောင်ဒီအမျိုးသမီးနဲ့ချစ်ဆက်မှုယူတယ
်။ So think of yourself on a river.
Go
a moving river.
She need a mitchang lo tin ba.
The strength is in the river. We are just the boat on the top.
So that in the road the she need a ji a po ma tin bo ne.
If we stay in the middle of the river our boat will flow with the river. With the Holy Spirit.
Me a le ma shi ne yin. Ai mi a shein ne chano tin bo ga twa ma phit de.
Our job is not to move the boat, the water moves that boat.
ကျွန်တော်ရဲ့အလောက်ကဒီတင်းပေါင်းကိုရွှေ့ဖို့မဟုတ်ဘူး make us sweep in มาဖြစ်တယ်ငါတို့ဒီလုံးဆံမလို့ဘောမထန်ယုံပဲ
That's the spirit of the life within us you see
ကျွန်တော်အသက်တာထဲမှာဝိငင်တော်ရဲ့အလုကလည်းထုံနေလကောင်းပဲဝိငင်နဲ့အပေါ်မှာမိခိုယုံပဲဝိငင်တော်ဒီတွားပြီးတော့ကိုယ့်ကိုပူဆောင်မှာဖြစ်တယ
် Of course sometimes we don't know what to say sometimes we don't have any money to give it doesn't matter
ဟာကျွန်တော်တို့ပိုက်ဆံပေးဆံမလို့ဘူးတခုမှကိုယ့်လက်ထဲမှာမရှိတဲ့အချင်းရှိမယ်အဲ့ဒါဒီအရေးမကြီးဘူ
း It's not even to come here up to yesterday I found out from my wife today we didn't still have enough money for this trip
ကျွန်တော်တို့ဆိုဆိုနေလာဖို့လေမနေ့ညအချင်းကျွန်တော်တို့မှလုံလောက်တဲ့ပတ်စံမရှိသေးဘူ
း But I talked to my wife this morning and she said oh a check came in yesterday
အဲမနေ့ညအချင်းကျွန်တော်မြို့သမီးကိုဖုန်းပြောတယ်အားလုံးအဆင်ပြေတာပဲ
Don't have money but God provides I go as far as he allows me you see
ကျွန်တော်တို့မြို့လေးမြားကျွန်တော်မိသားစုမှာပတ်စံမရှိပေမဲ့ဘုရားသခင်ကျွန်တော်ကိုလွှတ်တဲ့နေရာထိအဝေးဆုံးတဲ့နေရာထိလည်းကျွန်တော်ဒီနေ့ရောက်တာပဲ
So if you think I need an answer before I talk to somebody then you're wrong.
ကျွန်တော်တူတယောက်စီမှာစကားပြောမပြောခင်မှာကျွန်တော်အဖြေရချင်တယ်လို့ပြောအဲ့ဒါမှားနေပြီ.
If you say I need loving feelings for a person before I love them you're wrong.
လူတယောက်ကငါမချစ်ခင်မှာသူ့ဆရာကအချစ်ကိုငါအရင်ရမယ်လို့နေပြောအဲ့ဒါမှားတယ်.
You just start doing nice things.
နေပြကရေလို့.
You take the little you have.
Then my shina lede chila lama
and you see the spirit of god move in your life
and you know lo che pya shin wo ngin lo tin ko shwe lya shin ma phit de
amen
see god uses the humble peter was a fisherman no education
cha do to ko atong pyo tat de peter ro di le tan ga de me phit de
very little education yeah
to ma ba pinga yi ma ma shi bo
so we don't look down on who we are amazed with how god chooses us and will use us
go 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 ကြည့်ပြီးတော့အားငယ်မနေပါနဲ့ကျွန်တော်တို့ကိုရွေးချယ်ချလဲကျွန်တော်တို့ကို site ထိုးပြီးတော့ချင်းတင်းဆောင်ရှောက်တဲ့ဖရာသခင်ကအမြင့်မြတ်ဆုံးသောပုဂ္ဂိုလ်ဖြစ်တယ်အားမငယ်ပါနဲ
့ I want to go on and talk about the catching the spirit be able to understand and catch the power of God in our life
ကျွန်တော်အသက်တာမှာဖရာရှင်တကူတော်ကိုဘယ်လိုဖန်ဆောက်ထားနိုင်မလဲဆိုတော့ကျွန်တော်ဆက်ပြောချင်တယ
် And so we knew in the air for example there's powerful air movements
ဟုတ်ပါကျွန်တော်လေပင်းမုန်တိုင်းပင်းထန်ဆိုတိုက်ခတ်လာပါဆိုပါတော့
That's why in the old days they could sail across the oceans navigating because the winds are moving in one direction and then further south they're moving back the other way
ဆိုတော့ you know မဆလို့ရှိရင်တို့ဒီလေပင်းအင်းဘောတွေပါတဲ့ engine မလုတ်တတ်သေးဘူးဟလားလေတိုက်တဲ့ဖက်ကအဲ့လိုမျိုးတို့ကလေအရှင်အဖြစ်သွားတာပဲ
I have a friend who puts on wings and he jumps off a mountain and flies
nothing is in there so listen a town pan lo lot tha myo lo town paw ne khon cha pa lite
it's a good picture I don't want to do that but he does it and he flies you know very high up in the air oh it's so scary
ya chao sia kaung na chano tang ye chin a lo khon bo de
but he uses the wind for his advantage
so to atwe elo meu le paw ma pyan lo ya aw atong pan ko lut tha da phit de
so as Christians we're trying to connect with the spirit of god and so kind of put our wings up so he can move us how he wants
so Christian jong chi to ri a ni ne chan lo a ko ko lo ma ya ba bo we kin lo phaya thakin ko ko ya a ko ya ma phit de chan lo ko na atong pan lo be chan lo lut tha da khe so yin a de we kin lo ta ko ko a ko phi ko lo ya de tu ka ku che de tu che de ne ma ko ko ya ka lo pyan tan se ma
so god is that constant power working in our lives
phaya shi ha ကျွန်တော်တို့အဖစ်အလောက်ကိုစက်တိုက်လောက်ကျင်တဲ့ဘုရားသခင်ပြောဘယ်တော့မှနားလိုက်လောက်လိုက်နားလိုက်လောက်လိုက်အဲ့လိုမျိုးဘုရားမဟုတ်ဘူ
း peace comes from resting in his work in our
ဘုရားရှင်ပြကရဲဆောင်ရွက်ရအမှုဆောင်ရွက်တဲ့နေရာပေါ်မှာခူနာတတ်တာနားယူတတ်ခြင်းအဖစ်ငြိမ်သက်ခြင်းဆိုတာလာတယ
် I remember Hudson Taylor a mission one of the first missionaries to inland parts of China
တရုတ်မှာပထမဆုံးတနာပြုတ်သွားတဲ့ Hudson Taylor ဆိုတဲ့လူဟာ
about 1870s 80s but ministry was hard
then connaissance system အောင်မီဘူ
း God started calling him to ask others to come to China
ဘုရားသခင်ကတခြားယုံကြည်သူတွေလည်းတရုတ်ပြည်မှာ တွားဖို့ခေါ်နေပြီသူတယောက်ထဲနဲ့မအောင်မနိုင်ဘူး
And sometimes finances weren't working, sometimes problems between missionaries, problems with health.
တခါကြတော့ငွေကြီးမှပြင်နာရှိတယ်တခါကြတော့တနာပြုတ်အချင်းချင်းတွေရပြစ်ကြတယ
် He buried two of his wives.
အတူအမျိုးသမီးနှစ်ယောက်လုံးကိုတကြွရတယ်
I mean one died and then another died. He didn't marry several.
တယောက်တည်းတယ်ဒုက္ခအကြီးကြီးခံရတယ
် But life was hard.
အဲ့ဒီလိုမျိုးဘဝကျန်းနေတော့
But his secret was this.In the middle of the night, he would wake up, light a little candle, and meet with God. Try to hear the Spirit of God speaking. Gain the faith to trust that God would take care of people, wealth, the money situation, problem situation,persecution situation
they no amoe ya atwet ngin pa nai sat mho ngwe chi pin a lon atwet phaya thakin de a ko lo saung lwe pe pa me so ra yong chi chin ko shi la de
you see he learned the secret working with the spirit of god the work wasn't his the work was god's
de ko ai de yop pe ma ta ra ra to che thon mho ha tu a lo mho bu phaya lo phit de အဲ့တော့တူအောင်တော့တူစားတော့တော့မရနိုင်ဘူးအခုအလို့အချက်ရပြီထာဝရဖရာသခင်ဝိညာဉ်တော်နဲ့အတူလောက်ရတော့မယ်ဆိုတော့တီးပြီးတော့ကိုရောအလို့လို့ပါဆိုတော့အဲ့ခုတအတောင်ဖတဲ့လေကိုပဲအာကူးတယ်လို့ပဲဖရာကိုအာကူးတက်လာတာပါအောင်မင်းလေ
See when we trust God to take care of it that's our faith and that's our peace to go through day by day in hard ministry
ကျွန်တော်အမှုတော်မြတ်အသက်တာတည်တည်မှာထာဝရဘုရားသခင်ကိုအားကိုးတဖို့အရေးကြီးတယ်အဲ့ဒီမှာဘုရားကိုအရာခတ်တဲ့အမှုကိုစက်ကတ်ချင်အားဖြင့်ဘုရားသခင်ကိုဆောင်ရွက်ပေးမယ်ဆိုတော့ကိုယုံကြည်တဲ့အခါမှာပြဒနာကျမ်းမှာကျန်းတတ်တဲ့အရာတွေထဲမှာငြိမ်သက်ခြင်းငြိမ်ဝတ်စွာနေရသောအသက်တာအဲ့မှာရလာတာဖြစ်တယ
် Now I just want to expand your understanding a little bit in Micah verse chapter 4 verse 1 to 2 it talks about the spirit of god his greater purposes of missions and it will come about in the last days that the mountain of the house of the lord will be established as a chief of mountains it will be raised above the hills and the peoples will stream to it Micah chapter 4 verse 1 to 2
Micah kanjile nge tinne ne naw song daw kala nai thara phaya i ain daw ti daw taung ni taung ji taung nge du i thait paw ma chi myaw ywe di lein me khat tain daw lo su lo di thu taung tu si win cha lein me mya pya daw lo myo ru ka le la cha lo thara phaya i taung daw ya ko a myo i phaya thakin ain daw tu tet daw cha kong a လိုက်ခီတော်တို့ကိုပြတ်တသွင်တင်တော်မူ၍ငါတို့သည်ချီတော်ရာတို့လိုက်သွားကြမည်ဟုခရင်တော်လည်းပြောဆိုကြလိမ့်မည
် But the last days is talking about the days after Christ when he set up his kingdom
ဒီမှာနောက်ဆုံးတော်နေ့နောက်ဆုံးတော်ကာလလို့ပြောတဲ့အခါမှာခရစ်တော်ရဲ့နိုင်ငံတော်ကိုပြောချင်တာဖြစ်တယ်
That the kingdom of God is seen as the church the people of God themselves
ခရစ်တော်ရဲ့နိုင်ငံတော်ဟာအသင်းတော်ဖြစ်တယ်အသင်းတော်ဆိုတာယုံကြည်သူတွေဖြစ်တယ
် And he says there's going to be something that happens in this world and it's the church that will be growing and extending itself to the ends of the world
ဒီလိုပါလို့ပြောရအဲ့ဒါအသင်းတော်ဖြစ်ပြီးတော့သူအသင်းတော်ဒီကမ္ဘာအနှံ့ပြည့်လက်လာမယ်ဆိုတာကိုပြောချင်တာဖြစ်တယ်
And people from all around the world will stream to it they'll go to this mountain go up the mountain closer to God
လူကမ္ဘာအနှံ့လူတွေအားလုံးကအဲ့တောင်ပေါ်ကိုတက်လာပြီးတော့ထောက်ရဘုရားသခင်ကိုဆုတောင်းမယ်လို့ပြောတယ်
And so God calls us from different cultures, different lands, families.
ဒီကနေ့ကျွန်တော်တိုင်းနိုင်ငံအနက်လူမျိုးအပေါင်းတို့ထဲမှာဖျားရှင်တွေငါတို့ကိုဒီကနေ့ရွေးထုတ်ထားတာဖြစ်တယ်
။ And he calls us and we go up closer to him and closer to him.
ဒီကနေ့ကျွန်တော်ကိုခေါ်ပြီးတော့ကျွန်တော်တို့အဲ့ဒီတောင်ပေါ်ဖျားသခင်ရှင်မှာချီးမြှောက်ပြီးတော့ဖျားသခင်ကိုကျွန်တော်စကားပြောတတ်လာတာဖြစ်တယ
်။ Let me read another verse from Isaiah 40 verse 31.
ဣရှေယ40အပိုင်းငယ်30မှာ
Yet those who wait for the Lord will gain new strength. They will mount up with wings like eagles. They will run and not get tired. They will run and not become weary.
Lupu thara phaya go myaw lin taw tu ro mo ga a pin cha lai me. Swe nin yong kae tu mi mi ro atan go atit pyo pin cha lai me. Pi taw le ma pin pan khyi taw taw akha ma mo ya. Yesaya khan chin 41 apai ga 38
Do you see where it even talks about the eagles here? They all mount up with wings like eagles. This is the strength God gives to His people. The work of God is His work, but He works through us. And it's okay sometimes we say, I don't know what God is doing. But God always does. Just keep close to Him. Don't get distracted with the situations around you. You know, sometimes we lack confidence. Sometimes we don't have enough time. I remember Jesus, someone was coming, his daughter was dying and asked Jesus to come. So Jesus was coming. But you know, the child was dying. But someone came up and touched him. So he turned around and started talking to this lady who also had a need. Well, the person died on the other end. But he still believed. You see, he was paying attention to how God was bringing people into his life and could trust God, the Father, with all the specifics. We can trust God for working in our lives. I want to encourage you to seek wisdom from God. Can I ask you, don't worry about your education level. Ask God for wisdom. Wisdom is that ability to discern and understand what is important at the moment. He can bring that to your minds. Sometimes we look down on ourselves. We shouldn't. God put you in that village. God put you in that city.
Amen.
I know God, I was brought up in a terrible family. I had to realize God put me there. Okay, so there are many divorces, many hate scenes, yeah. I was born from my mom's second marriage. But that is where I was born. That is the person God can work with, even someone like me. Because of it, I had a lot of inner problems, emotional problems. But that became the very area where, when I became a Christian, he started dealing and showing me how you can work with those things. You see, God uses all of our backgrounds for His glory. The languages you know. the languages they can speak.
စကားအားလုံးဖြာသားလေးတယ
် The way you can relate to people from different cultures.
ကျွန်တော်နေမတုံငယ်သောယဉ်ကျေးမှုတွေအဖြစ်မတုံငယ်တဲ့လူတွေကိုကျွန်တော်ချိတ်ဆက်လို့ရတယ်ဖခင်ကအခုကျွန်တော်မတုံငယ်တဲ့ယဉ်ကျေးမှုလေးတွေကိုအကျိုးရှိရှိအသုံးချချင်တယ်
And I just want to remember we're still talking about how do you work along with the spirit of God.
ဆိုတော့ကျွန်တော်ဟိုဝိငင်တော်နဲ့ဘလို့ရှောက်လမ်းမလဲဆိုတော့ပြောချင်တယ်
Because sometimes we know that and we experience God working and it's wonderful.
ဘာလို့ကျွန်တော်ဖခင်ကကျွန်တော်အဖေအလုပ်လုပ်လို့ဆိုတော့တည်တယ်ရန်ကောင်းတယ်
But sometimes it's hard and it's difficult.
တခါတခါကျတော့နားလည်ရတာခက်လောက်အောင်ကိုဖြစ်တဲ့အချိန်ရှိတယ
် Now Jesus warned his disciples and warns us from Matthew 26 verse 41.
ရှင်ကတည်းကဆက်လျက်ပိုင်းငယ်လေးစတဲ့မှာယေရှုတည်းတပည့်တော်တွေကိုတတိပေးထားတာရှိတယ်အဲ့ဒါဟာလည်းကျွန်တော်တို့ကိုတတိပေးတာနဲ့တူတူပဲ
Keep watching and praying that you will not enter temptation. The spirit is willing but the flesh is weak.
ရှမသန်မဆက်ချအပငယ်လေးစတဲ့မှာစုံစားနောက်ရှိချင်းနဲ့ကင်းလွတ်မင်းအကြောင်းစွတောင်းလျက်စောင့်နေကြတော့စိတ်ဝိငင်ကစေတနာရှိငါလေရှိငါတော်လေကူမူကအာနေဒီဟုပီတရုအမိန်တော်မူပြီမ
I think there's only one person whose flesh is weak right now, sleeping. That's good after lunch. I think I would be sleeping if I was down there. But you know, that was the problem at this night. You know, keep watching in prayer and they fell asleep and they should have been praying. The very thing you should be learning, you weren't learning and there you fell into temptation.
So now, you know, the tadine sound ho, so down ho, pya de ho. Ai lo mo tadine ma ni de kha che he. Ek pyo pho, tadine lit pyo a pit de lou mi de.
But we know that, right? The spirit is willing. We really want to try hard to please God.
So now ye wing in de, pya takin a lo ro shi de ya ko a ya be lou chin de.
But the flesh is weak.
Ta me ka ro kha da ko ye a nge ni de. A ne ni de.
And we have body needs, yes. We also have that sinful flesh needs. Not needs, but weakness. But his solution is be watchful, be praying. Because the spirit of, what he's saying here, the spirit of God, if you're careful, will keep you from that temptation.
Then the din and nei de kha ma le we yin no phaya thakin ga thu song san twi saung che ga de lwet myaw a kun nge pe ma. The din and nei ma no.
You don't have to fall to temptation.
Song san twi saung che the ma nei twa jet bin sia ma lo bu.
If you're watchful, if you're praying, you can guard yourself. The spirit of God will help you.
The din and saung le su taung mae su yin ai song san twi saung che the ma nei long wa jet sia ma lo bu.
But we have to be careful.
Because
because Satan is looking when we are weak to come in and make us fall.
ဆရာကလည်းတိလာကျွန်တော်တတိနဲ့နေတဲ့မြေလုံးဖွင့်နေတဲ့ချိန်မှာမလာဘူး။အင်္ဂိုင်းတော့တဲ့အချိန်မှာပဲလာတာ
။ So I want you every once in a while, every day at least, just to realize it's the spirit of God who gives you desires to live rightly.
အကြောင်းကျွန်တော်အားလုံးကိုပြောချင်တယ်။ဖခင်ကဝိငင်တော်ပဲဒီအတက်တာထဲမှာမန်ကန်ဆိုယူတာဖြောက်မှဆိုအသက်စင်စင်ကျင်တဲ့ဆန္ဒကသူဝိညာဉ်တော်ပဲပေးတာဖြစ်တယ်
။ And remind yourself this is God working in you.
အာဒါတော့ဖခင်ကအထက်မှာလှုပ်လှုပ်တာပဲဆိုတာနင့်ကိုယ်နဲ့တတိယအောင်မေးပါ
။ He's given me these desires to be good.
အော်ဒီဆန္ဒကိုဖခင်ကကိုပေးတာဖြစ်တယ်ဆိုတာတတိမပြုတ်ပါ
။ He's given me these desires to serve people.
တခြားလူတွေကိုလည်းအမှုအဆောင်ရဖို့ရအစီအခံဖို့ရဖခင်ကဒီဆန္ဒကိုကျွန်တော်ကိုပေးတာဖြစ်တယ်ဆိုတာတတိမပြုတ်ပါ။
He's given me the desires to be a minister or to share the gospel.
ဖခင်ကဝိဝင်လက်တရားကိုဝိငှချင်တဲ့ဆန္ဒသူဝိငင်တော်တင်ငါကိုပေးတာဖြစ်တယ်ဆိုတာတန်တရားမရှိနဲ
့ You want to connect your own self with your knowledge is the truth that it's the spirit of God that is generating those things in you that's the life force
ဒါကတော့ဒီနေ့ခန္ဓာစိတ်ဝိငင်ကိုတန်ရှင်းတော့ဝိငင်တော့ဖျက်တယ်လာနှိုးဆိုပြီးတော့အင်ဂျင်နိုးတယ်လို့လာနှိုးပြီးတော့သူဒီဆက်ပြီးတော့လမ်းပြဖို့ဆောင်ရဆိုတော့ငါချိတ်ဆက်ဖို့လိုတယ်
Satan wants to separate our lives from what God's doing We need to bring it together to understand how they work together.
Sarang ga raw ta wing ngin a ya ne wing ngin daw ne chin daw de la chin mi a ya aswat ta ko chi de ta chaung la ma chik se chin mo chin daw ko eng ngai se ma phit de chin daw tadit ne saung daw tu wing ngin daw de oh wing ngin daw ne nga ne chik set de de wing ngin daw de ga ko de ne e wing ngle pyo se chin de bi wing ngin daw chin su de de wing ngin daw chin daw tu pa shi ba wing ngin daw ne ko ne တလုံးတဝက်တဲ့ကိုကိုရိုင်းကလည်းချိတ်ဆက်ပြီးတော့ဖျားနဲ့အတူအလုပ်လုပ်မှာဖြစ်တယ်။စာတန်ကအဲ့ဒါမျိုးတော့အလိုမရှိဘူး
။ You see it's not this we have a new life. That new life will never desire to do evil.
ကျွန်တော်အခုဖျားသခင်ပေးတဲ့အသက်တော်အသက်တာပိုင်ဆိုင်ပြီ။သူအသက်တော်အသက်ကမကောင်းတဲ့ဟာကိုဘယ်တော့မှလုပ်ချင်မှာမဟုတ်ဘူး
။ Our old nature is nearby.
ကျွန်တော်ရဲ့ဘီဇအဟောင်းပုဂ္ဂိုလ်အဟောင်းကလည်းအနာမှာရှိနေတယ်
But we don't have to live by that. Now Jesus is our Lord. Temptations is Satan's word to you to make you think that you need to live by your old way. I need to get angry at somebody.
So sa tu so chin so da saran ga chu le lu hong wo atong cha pi lo lu ta song ta o tya wo twa sait so da le lo nya ma le ho lu nya ma so lo a che la pe da phit de
but you just say when you start feeling angry all you have to do is this
ne sa pi lo do ta twa chin la bi so de lo lo ba
I know I used to get angry. That's what my old nature wants to do.
Eh, ni ko ni pyo le ha, do ta thwat da. Haut de nga ye bwa ha, nga lu hong be. Nga lu hong no ya do ta chi da.
But now I live by the spirit of God.
Da me aku nga wing ngin daw a phet thet shin ni bi lu hong ma ma haut daw da.
I'm going to learn how to love that person.
Eh, lu ko belo chi ya ma lo so chan daw di ni sat tin ya daw me.
I'm going to be kind to that person.
Eh, lu twa nga ta bo tha kaung daw me.
This is the fruit of the spirit.
Ara ha wing ngin daw ye tama thaya phet de.
So you see Satan's trying to make you feel like you have to do those evil things.
Satan got on your boy hall a twitch on you ပြီးတော့မင်းရဒီနေရာမှာ sick ဆိုးရမယ်တဲ့လားနေအတွက်မတရားဘူး sick ဆိုးလာဒေါသထွက်လိုက်လာပြီးတော့တွန်းအားပြင်းနေတဲ့ချိန်မှာဒါဟာမင်းရလူဟောင်းပဲလူအသိကဲသဘောထားဟူသွားဖြစ်တယ
် You don't have to worry anymore.
အဲ့ဒီအတွက်နေဆိုးရင်စမလို့တော့ဘူ
း It's just wonderful. Yes?
အတော့ရှိအကောင်းတယ်နော်
You say, well, how do you do it? The way Jesus did it. Did Jesus have a lot of money? Did he have a place to live? No. How do you do it? The same way he wants us to do it. To trust him. Trust the Father to guide us and provide.
Tu let them ma shi to ngya le. Thara phya thakin ko mi khu a ko pura tat shin de. Thu ket to mi su yu le tu atat sin sin chin de. Ji phya thakin ko yong chi mi khu ni yin ne. Ni ye chan ne bwa ko sat shao lan sin chin de phya thakin ga.
And when there's a need,
lo a che shi la de kha ma
God,
to a pyo de lu ma taw mu no ma phya o taw ni bi.
Care for my family. Take care of us.
I
remember sometimes because of my ministry sometimes we have no money come in. And maybe I have all my little children. We would make a circle. We would hold hands. It's a big circle. And I would do what it says in 1 Peter. I would start thanking God for all the things that are going wrong and that we don't have any money.
But all children of Boa Amita Su de ma phit pet ni de ya a lo to ko ro Jesus de ne. Akho ma children ngwe yee chi ba ma ma shi do bo.
And we would be praying. I would say all this out loud.
Then a che su taung de.
And then I would and my kids I could hear them start laughing.
Then a khali ya sa ji cha de tro wa.
Why is he thanking God for things going wrong?
It
says in everything, give thanks. So in everything, I give thanks.
So I
pray. And at the end, I cry out to God. Everyone out loud, I said at the end, we'll cry out loud, God, feed us. God, take care of us.
နောက်ဆုံးတော့ကျွန်တော်အသေးအားလုံးကသာဆိုအလုံးကိုရောကျွန်တော်အချိန်ပေးပါလို့ဆောက်ရတယ်
And you know my children's eyes All week they're going to be watching what God's doing. And they see again and again how God provides. You see, it looks like a crisis. It looks like God forsook us. Not that at all. God gave us special needs so he could show forth special glory in our situation. The best training will be situations where you face many crises. I think you have another book there, that green book.
Yeah.
But this is just a picture of different stories in the New Testament where people learn about crises, learn from Jesus. It's just the way Jesus, the Spirit led Jesus, you see. So instead of being afraid of the crises and responding in fear, I stand firm and faith, watch how God's going to help. What kind of life do you want? You want Spirit of God moving? But you must be ready. It's like a horse. You need to hold on to the reins. The faster it goes, you have to hold tighter. The force is in the Spirit of God. He'll take care of everything. Oh God, so much wants to show His strength in our life. But if you respond to worry to your temptation, if I worry, faith leaves. If I fear, faith leaves. Trust in Him.
Yes.
And you'll see how He grows your life. He will never allow you to enter a situation that you cannot walk through by His grace. So God wants to rely on Him, you see, for wisdom, for time, for money, whatever it is. And the Lord is just waiting to give us so that we can use for His work.
And
even if we face an impossible situation, He's still there. I just know of a pastor back home. And just before I came, you know, the pastor says, well, my wife doesn't want to be in the ministry.
And
so it's a crisis. How do you advise? Well, we all go through times where we wonder, right?
ကျွန်တော်တို့အားလုံးကဒုက္ခရောက်နေတဲ့အချိန်ဆိုစဉ်းစားပဲ
But you can trust God for people around you. You can trust God for your own life and ministry.
နေအမှုတော်မြတ်မှာနေဖျားသခင်ကိုယုံကြည်လို့ရတယ်။နေအနေနာမှာရှိတော်သူတွေအားလုံးအာစိတ်ချမ်းသာကြီးအတွက်လည်းဖျားခွန်နဲ့ယုံကြည်လို့ရတယ
်။ The secret is here just simply trusting that God's working things out.
ကျွန်တော်ရှိမှရှိတဲ့ပြည့်တနာအားလုံးရဲ့အဖြေရဲ့လှုပ်ဝှက်ချက်ကစင်ရှင်နေပဲဖျားသခင်ကိုယုံကြည်ပါ။ဖျားသခင်ဒီအကုန်လုံးဆောင်ရပေးမယ်။
You, no orphan and no orphans in God's family.
Yeah.
He's adopted us all. What is your need? The Lord will take care of you. What is your need? The Lord will take care of you. That's why He chose you. To take care of you. He wants, when he chose you, he wants you to be like that big tree with all that fruit. Don't compare yourself to others. But you can trust him. To be working. God is so good, isn't he? Do you watch and pray? Do you, when you have temptation, do you watch and pray? Do remember that your life is from God. Be aware of the changes in your life, your desire for God and His ministry.
ဆုံးစားသွေးဆောင်မှုရောက်လာနေပါစေ ဒီအသက်ဟာနေမပိုင်တဲ့အဖြစ်ဖယားသခင်စီကပဲလာပြီးတော့ဖယားရဲ့ထိချုပ်မှုအောက်မှာရှိတဲ့ရာမလို့လုံခြုံမှုရှိတယ်ဆိုတာကိုအမေနဲ့စိတ်ချပ
ါ In this way it's a source of life you're identifying the spirit of God with your life and you gain that purpose
အဲ့ဒီနေအဖြစ်ကိုအသက်ရဲ့အရင်အမြင့်ဖြစ်တော့ထာဝရဖယားသခင်နဲ့ချိတ်ဆက်ခြင်းအဖြစ်ဘေးအရာကမှမတားဆီးနိုင်တော့အသက်တာကျွန်တော်ပိုင်ဆိုင်တယ
် So when you're driving where are you going
ကျွန်တော်ကားမောင်းတယ်ဘေးကိုသွားတာလေ
I don't know.
Matibu.
I'm walking. Where are you going?
Tono lasha ni na bengule matibu.
I don't know, but I've been walking a long time.
Tono lasha na chabi bengule lasha na matibu.
Well, I hope that's not true of your spiritual life.
Na niye wengi langhi ma pisi ba ne.
I'm reading the Bible with a purpose.
Tono chesa pata yeyo chesi si ne pata.
I'm loving people with a purpose.
Tachalo wo chita adibe ne chita.
I'm part of God's spirit that's working all around the world, the globe.
Kaba anasa chwa takolo ma lok shani da wingi no ye athiku si.
And I'm working with lots of other people who are God's spirit is in to see God's work fulfilled.
Piyadike na nuko pato piso se po alunga piyaye wingi no tatami ne alung na ne let toy pro lok lok de.
Oh, that's wonderful.
And also ya kaw mare
keep things in perspective
di aya a lo go I mean man I show me biro wingin no ne atatta go shout la ma
we are finishing our section on the source of life here
atatta yi a ye min ne patat de tin ka sa ro pi ni bi
and I trust it's been practical to some degree
the chuniya ma so to get let twet cha cha tong cha pho lo ma
but in our next message we're going to go on and talk about the source of life and you how it affects you more personally
a go to ro di aya pi lo shin atatta ye a yin a mit ne a ni a yin a mit ne ne a chang wo plom ma phit de
so before we break let me close in word of prayer
tano ma na kin le ma sat taw ya aw
lord to understand how powerful your spirit is working in every person here is just so awesome
ကိုယ်တော်အဖာဒီမှာရှိတော်တအူးချင်းစီတဲမှာကိုရောဝိငင်တော်ရဲ့တူအထိပ်စကားပြောမှုအတွက်ကြောင့်ကိုရောကိုထိုးကျေးဇူးတင်ပါ၏
Sometimes we worry whether we're missing things.
ခါရာကျဲကျွန်တော်တို့တခုခုမရှိဘူးလို့စိုးရိမ်နေတဲ့အချိန်ရှိပါတယ
် But you're always there, Lord.
ကိုရောကျွန်တော်တို့အစမဲတာပါရှိတော်ကြောင့်ကျေးဇူးတင်တယ
် You're there to make us strong.
ကိုရောအစမဲကျွန်တော်တို့ကခိုးအားနဲ့ပြည့်စုံစေပါ
You're there to help us to love others.
ကျွန်တော်တို့က တို့ပြတဘာတဘာသူကိုချစ်တတ်တော့အတ္တပေးမှာဖြစ်တော
့ Oh come spirit of God fill us that we might accomplish your purposes
ကိုရောပါဝိညာဉ်တော်အဖြစ်ကျွန်တော်ရှင်မှာဆဲကြတော်မူလဲကိုရောရဲ့အလိုအင်စာနာကိုပြည့်စုံစေတော်သူဖြစ်စေပ
ါ Let not one day go by without us being conscious of who you are and what you're doing in us
ကျွန်တော်အနာမှာဝိညာဉ်တော်ရောက်လာတဲ့အခါမှာမတိပဲနဲ့ကြော်သွားစေတဲ့လူမျိုးမဟုတ်ဘဲနဲ့တည်နဲ့စောင့်ကြည့်တော်သူများဖြစ်စေ
We are the people of God we are yours
ကိုယ်တော်ကျွန်တော်တို့ကိုယ်ရဲ့လူတွေဖတ်တော့ကိုယ်ရဲ့ရွေးချယ်ထားတဲ့လူတွေဖြစ်ပါ යි
Bless us and keep us we pray
ကျွန်တော်အကောင်းကြီးပေးတော်မူလဲဆောက်ရှောက်တော်မူပါယေရှုနာမ၌ဆုတောင်းပါ යි
And thank you for adopting us in Jesus
ကျွန်တော်ကိုယ်ရဲ့သားသမီးအဖြစ်နဲ့လက်ခံတော်တော်ကျွန်တော်ဆုတောင်းပါ යි
And Jesus we pray
ယေရှုနာမ၌ဆုတောင်းပါ යි
Amen
This concludes this message on the life core
ဤအရာဒီဘောအတ္တတာဤတော်ချက်နေကုန်ဖြစ်ပါသည်
Translated into Burmese from English.
English Bada Ma Myanmar Bada Tu Pyan Su Tha Chin
by Paul Bucknell.
William Bada Pyan Su Tha Di.
Produced by Biblical Foundations for Freedom. www.foundationsforfreedom.net. Releasing God's truth to a new generation.
Phaya Thakin Ni Tama Taya Ko Myu Sat Tit Tu Si Tu Thot Lut Pe Chin.